မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဖမ်းဆီးတရားဆွဲဆိုခံရသူတွေထဲမှာတည်င်းသမားတွေလည်းပါဝင်ပြီးတော့အခုနောက်ဆုံးဖြစ်ရတစ်ခုမှဆိုရင်ဖြစ်စဉ်တစ်ခုအတွက်ရဲဘက်ကတုံ့ပြန်ချက်ကိုတောင်းတာမှာရဲစခန်းကိုလာယူပါလို့ပြောတဲ့အတွက်သွားတဲ့အချိန်မှာဖမ်းဆီးခံခဲ့ရပြီးတော့တရားစစ်ခံထားရပါတယ်။မိသားစုဝင်တွေအနေနဲ့လည်းဖမ်းဆီးချုပ်နှောင်ထားသူတွေနဲ့အဆက်အသွယ်မရသလိုဘယ်မှာရှိတယ်ဆိုတာလည်းအတိအကျမသိရပါဘူး။ဒီကြောင့်အပြည့်အစုံကိုတော့ VOA သတင်းတော်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်။
လက်ရှိဖမ်းဆီးထိန်းသိမ်းခံထားရတဲ့တရင်သမားတွေထဲမှာပြီးခဲ့တဲ့ဖေဖော်ဝါရီ23ရက်နေ့ကအဖမ်းခံခဲ့ရတဲ့ပူတာအိုကအလွတ်တန်းတရင်သမားကိုဖေနောင်းအောင်လည်းအပါအဝင်ဖြစ်ပါတယ်။အခုချိန်ထိအဖမ်းခံထားရပြီးမိသားစုကတွေ့ခွင့်မရဘူးလို့နှီးဆက်သူပူတာအိုလူငယ်တအုပ်က VOA ကိုပြောပါတယ်
။မိသားစုဒီထဲမှာအတွေ့မခံဘူးပေါ့။အာတွေ့ခွင့်မပေးရပေါ့။သူရဲ့တုံ့ဆက်ချက်ပြင်ထားတာကအာတဘာဝ VOA ကပုံမှန်တစ်ဆင့်ထားတယ်ပေါ့။သူတို့ကဟိုပူတာအိုအချင်းထောင်ပေါ့တောက်တော့မှာကိုသူတို့ရောရှိရှိတဲ့ဖိုက်ဖိုက်ရှိရသူတို့သူရှိနေဖိုက်ကိုလည်းသူတက်တက်ရေးရေးရတယ်သူတို့ဟိုဟာဝတ်နေသေးတာဆိုတော့သူတို့လည်းဒီအမှုကိုနေတဲ့အခါလေးတို့ရှိတိုက်တဲ့ဟာတွေကတို့ဒီလိုမှဝေလို့မရဘူးလို့တော့မရဘူ
းဖေဖော်ဝါရီ24ရက်နေ့မှာတော့ MCN TV News သတင်းဌာနကမုံရွာအချိန်ကျိုက်အမျိုးသမီးသတင်းတောက်ဒေါ်တင်မာဆွေနဲ့ The Voice သတင်းဌာနကသတင်းတောက်ဒေါ်ခင်မေစန်းတို့နှစ်ဦးကိုတညကြာဖမ်းဆီးစစ်ဆေးခံရပြီးပုံမှန်905ကနဲ့အမှုဖွင့်တရားဆွဲပြီးတော့7350အာမခံနဲ့နောက်တစ်နေ့မနက်မှာပြန်လွှတ်ပေးခဲ့ပါတယ်မုံရွာမြို့နက်လူထိတ်တန်ရက်ကွက်လူလူကမတင်ငါသူအမျိုးသားတယောက်ကိုဖမ်းဆီးစစ်ဆေးတဲ့အကြောင်း MCN တင်းဌာနရဲ့ရုပ်တံတင်းမှာစစ်တပ်ဘက်ကခိုင်းစေတယ်လို့ပြောထားတာနဲ့ဆက်ဆက်ပြီးတရားစွဲဆိုခံရတာပါအဲ့ဒီတင်းနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ရဲ့တုံ့ပြန်ချက်ကိုမေးရမှာရဲစခန်းလာယူပါဆိုလို့တင်းကြောက်တွေတွားတဲ့အချိန်ဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်တရင်သမားတာဝန်အရာနှစ်ဖက်ပြောဆိုချက်ပေါင်းမေးမြန်းဖို့တွားတာကိုတစ်ဖက်လက်နဲ့အခုလိုဖမ်းဆီးတရားစွဲဆိုတာဟာလက်ခံနိုင်ကြမရှိသလိုစစ်စေးမင်းမြန်တော်မှာလည်းကျင့်ဝတ်နဲ့အညီမဟုတ်ပဲအခွင့်အရေးချိုးဖောက်ခံရတယ်လို့ဒေါ်တင်မာဆွေကပြောပါတယ်
။ကျမတို့ကအမေရကျင့်ဝတ်အနေနဲ့နှစ်ဖက်အမြင်လေးကျမတို့ကိုခုလိုဖမ်းဆီးတယ်။ဖမ်းဆီးပြီးတော့ရောက်တယ်ကျမတို့ကိုဒါချုပ်ချင်းတရားစာဖြစ်တတ်မှတ်ပြီးတော့ကြာတော့ကျမတို့ကိုအချုပ်သေးကိုထည့်တယ်ပေါ့ရှင်။ကျမရဲ့ဖုန်းလေးကိုသိမ်းတယ်။သိမ်းပြီးတော့ကြာတော့ Messenger လေးကိုလိုကူချင်းလိုက်ပြီးတော့အကုန်ကြည့်တယ်။ကြည့်ပြီးတော့ကြာတော့ကျမတို့မလွယ်ဘူး။ဒီတရားစာတရားအုံနေတဲ့တော့လည်းကောင်းစစ်စေးထားတဲ့သူတို့အနေနဲ့တော့လည်းကောင်းစက်ကစက်သားရဲ့ရားပိုင်ပေါ့ခေါင်းကြီးအောက်ကမုံမပြောဆိုရင်ကြီးကြီးပြောဆိုပြီးတော့လောကမဆောင်ရည်ကြီးမရခဲ့ဘူးလို့ပဲဒီမှာပြောချင်ပါတယ
်သူတို့ကိုတရားဆက်ဆိုထားတဲ့ပုံမှန်905ကဟာတမတော်ကိုပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုဖြစ်ပြီးပြစ်မှုထင်ရှားရင်ထောင်ဒဏ်3နှစ်ထိချမှတ်ခံရနိုင်ပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖြစ်လက်တလောနှုတ်ထွက်ထားခဲ့တဲ့ဦးမြင့်ကျော်ကတော့ဒီအခြေအနေမှာသတင်းသမားတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာမှန်ကန်တဲ့သတင်းစီးဆင်းမှုကြားသိအောင်လှုံ့ဆော်တာဖြစ်တယ်လို့ဝေဖန်လိုက်ပါတယ
်လှုံ့ဆော်မှုတွေနဲ့မနီယောညီတဲ့ဟာကျိုးရှင်တို့ကလူရက်ပြောပြီးတော့နေရာအဆုံးနဲ့ပြစ်ခတ်တယ်ဒါမျိုးတွေမှတ်တမ်းတင်ဟုတ်ပြရတဲ့ဟာမျိုးကိုကြိုက်နေတယ်မဟုတ်ဘူး။ဒီရပြင်မှတ်ထားတဲ့အကြောင်းဖြစ်တယ်။သတင်းသမားတွေအနေနဲ့ဟိုတနေ့တည်းကြောင်းလဲတာလည်းကျေပေါ်မှာမတူတဲ့ကျေပေါ်မှာဟိုသတင်းသမားကိုလည်းရောသတင်းထားတာရောကျန်ပြီးကျန်ပြီးဒီမှာနေတက်လိုက်တော့အရှင်းဆုံးထားဖို့လိုတယ
်။မကြာသေးခင် February 18ရက်မန္တလေးမြို့ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းရမှာတော့သတင်းယူနေတဲ့ဗီဒီယိုသတင်းတောက်ကိုဥကောင်းကိုရိုက်နှက်တာလဲကျတော့ချိန်မှာမျက်နှာကိုဖနှက်နဲ့တနင်းကန်ကြောက်တာတွေနဲ့အာနာပိုင်တွေဘက်ကလုပ်ခဲ့ပါတယ်။အလားတူကချင်ပြည်နယ်မြစ်ကြီးနားမြို့စစ်အာဏာရှင်ဆန့်ကျင်ရေးလူလူဆန္ဒပြပွဲတွေမှာလည်းတရင်မတန်းရယူနေတဲ့သတင်းတောက်တွေကိုရဲနဲ့စစ်တပ်ကလောက်လေးကွာနဲ့ပြစ်ခတ်တာဖမ်းဆီးရာတွေလုပ်ခဲ့ပြန်ပါသေးတယ်။တီးစဲမြန်မာနိုင်ငံသတင်းမီဒီယာဥပဒေအခန်း3ပုံမှန်ခုနှစ်ကအရာသတင်းသမားတဦးဟာစစ်ပွဲဖြစ်ပွားရာဒေတာဖြစ်ဖြစ်အဓိကရုံးတွေအရေးခင်းတွေဆန္ဒပြပွဲတွေမှာပဲဖြစ်ဖြစ်စီမင်းစီကံနဲ့အညီတည်င်းရယူခွင့်ရှိသလိုအဲ့လိုတည်င်းရယူရမှာလေလုံခြုံရေးအဖွဲ့အစည်းတွေကဖန်စီထိမ့်သိမ့်တာတည်င်းမှတ်တမ်းဖြတ်စီရာတိမ့်ယူလာတွေမလုပ်ဖို့အတိအကျဖော်ပြထားပါတယ်တည်င်းသမားတွေအနေနဲ့ဒီလိုအခြေအနေမျိုးတည်င်းရယူရင်တည်င်းသမားတွေကိုကာကွယ်ပေးရမယ်လို့ပါအတိအလင်းဖော်ပြထားတာပါဒီလိုဖော်ပြထားပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကပထမဆုံးလုပ်တဲ့စစ် အုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမှာပြည်ထောင်စုဝန်ကြီးဌာနဒုဝန်ကြီးဗိုလ်မှူးချုပ်စောမင်းထွန်းကတော့သတင်းသမားတွေရဲ့လုံခြုံရေးကိုအာမခံမယ်မခံဘူးဆိုတာအတိအကျမပြောနိုင်ကြောင်းဖြေကြားခဲ့တယ်လို့အာနာသိစစ်ကောင်စီလို့ရေးသားရင်သတင်းမီဒီယာတွေကိုထုတ်ဝေခွင့်ပိတ်ကြမျိုးထိပါအရေးယူဖို့လုပ်မယ်လို့တုံ့ပြန်ပြောဆိုထားပါတယ်ရှင်။